ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အစိုးရအကြားမှဖြစ်ပေါ်နေတဲ့စစ်ပွဲတွေကိုရပ်ဆိုင်းသွားစီဖို့အတွက်နှစ်ဖက်တွေ့ဆုံဆွေးနွေးပွဲတွေကိုဝါနေမီရင်းမှာပြုလုပ်ဖို့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWS ရဖိတ်ခေါ်ထားတာကို KIO ဘက်ကဒီကနေ့လက်ခံလိုက်ပြီးဖြစ်ပါတယ်။အစိုးရဘက်ကလည်းအရင်ရက်တွေကတည်းကလက်ခံတားပြီးဖြစ်တာကြောင့်ပထမမကြာမီရက်ပိုင်းတွေအတွင်းမှာ KIO နဲ့အစိုးရကိုယ်စားလှယ်တို့ဟာဝါဒေတာရဲ့မြို့တော်ပန်ဆန်းမှာတွေ့ဆုံဖို့ရှိနေပါတယ်။ဒီအကြောင်းသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးမှာပါရှင်
။ဟုတ်ကဲ့ KIO နဲ့အစိုးရတပ်တွေကြားစစ်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေသလိုငြိမ်းချမ်းရေးအတွက်နှစ်ဖက်တွေ့ဆုံဆွေးနွေးပွဲတွေရပ်တန့်နေချိန်မှာတရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ကအခုလိုဖိတ်ကြားခဲ့တာဖြစ်ပါတယ်။ဝါတက်ဖွဲ့ရဲ့ဖိတ်ကြားချက်ကို KIO ဘက်ကလက်ခံကြောင်းဒီကနေ့အကြောင်းပြန်ကြားတယ်လို့ UWSA ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကပြောပါတယ
်။ဟုတ်တယ်ဟုတ်တယ်ဟိုဒီနေ့ပဲနေ့လယ်တော့ပဲသူတို့ကသတင်းပြန်ကြားပါတယ်။ KIO ဖွဲ့အနေနဲ့နိုင်ငံတော်အစိုးရနဲ့ဝါပြည်နယ်ပန်းစားမြို့မှာပြည်ဆောင်ဆွေးနွေးဖို့သူတို့လက်ခံပါတယ်ဆိုတော့လက်ခံနဲ့ပြည်ဆောင်ဆွေးနွေးမယ်ဆိုတဲ့သဘောပဲ။အကြောင်းပြန်မယ်အကြောင်းပြန်မယ်ဟုတ်ကဲ့ဟုတ်ကဲ့
ဒီပန်ကြားစာကိုတော့လွန်ခဲ့တဲ့6ရက်လောက်ကတည်းကနှစ်ဖက်စလုံးကိုပေးပို့ထားခဲ့တာဖြစ်ပါတယ်။အစိုးရဘက်ကတော့အရင်ရက်တွေကလက်ခံထားပြီးဖြစ်တာကြောင့်နှစ်ဖက်တွဲဆုံဆွေးနွေးပွဲဟာမကြာခင်ဖြစ်လာဖို့ရှိနေပါတယ်
။အစိုးရဘက်ကတော့သူတို့လာမယ်ဒီမှာဟိုဝတ်တီတာမှာသူတို့လာပါမယ်သဘောတူတယ်။အဲနှစ်ဖက်ရဲ့သဘောထားကြည့်ရမှာပါ။ကျွန်တော်တို့ကတော့စာနာကတော့ဆော်လီကောင်းနေပေါ့။ဒီတော့ဒီမှာတွေ့နိုင်တဲ့ဆိုရင်ဆော်လီပြဿနာဖြေရှင်းနိုင်တာပေါ့ဗျာ။
ဒါကတော့ဥရောပမြင့်ပြောတော့တာဖြစ်ပါတယ်။ငင်းချမ်းရေးအကျိုးတော်ဆောင်တဦးဖြစ်တဲ့ဦးလာမောင်ရွှေကတော့ UWSA ရဲ့ဖိတ်ကြားချက်နဲ့ပတ်သက်ပြီးအတိအကျမသိရသေးကြောင်းပြောပါတယ်။ KIO ဘက်ကအတည်ပြုချက်ရယူဖို့အတွက်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးလန်းနံကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ UWSA အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကတော့ KIO နဲ့မြန်မာအစိုးရငင်းချမ်းရေးကိုယ်စားလှယ်တွေပန်ဆန်းမှာဘယ်နေ့မှတွေ့ဆုံမယ်ဆိုတာကိုတော့အတိအကျမသိရသေးကြောင်းပြောပါတယ်။မြန်မာအစိုးရထိတ်တန့်ရာရှိရေးနဲ့နီးစပ်တဲ့အမီးမဖော်လို့သူတယောက်ကတော့လာမယ့်ဖေဖော်ဝါရီလ2ရက်နေ့မှာ KIO နဲ့မြန်မာအစိုးရကိုယ်စားလှယ်တွေတွေ့ဆုံဖို့ရှိနေပြီးဘယ်မှာတွေ့ဆုံမယ်ဆိုတာကိုတော့ထုတ်ဖော်မပြောဆိုပါဘူး။ဒီလ19ရက်နေ့ကတော့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့က KIA ကိုတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းခဲ့ပေမဲ့ KIO ကတဖွဲ့ချင်းဆွေးနွေးဖို့ကိုညှင်းပယ်ပြီးသူတို့အဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတပ်ပေါင်းစုနဲ့သာဆွေးနွေးမယ်လို့တုံ့ပြန်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကတော့မြန်မာစိုးရတက်တွေက KIO ဌာနချုပ်လိုင်ဇာမျိုးအနီးကစီရေးရအချက်ချာကြတဲ့ခရယာဘုံတောင်ကုန်းကိုတည်ယူလိုက်ပါတယ်။ဒီတောင်ကုန်းကိုအမြောက်ကြီးတွေစစ်လေရင်တွေတုံးပြီးနှစ်ပတ်ကျော်ကြာတိုက်ခိုက်ခဲ့ရတာဖြစ်ပါတယ်။ဒီလိုတည်ယူပြီးတဲ့နောက်ဒီရက်ပိုင်းတွေအတွင်းမှာတော့လိုင်ဇာဒေတာဘက်မှာတိုက်ပွဲတွေဟာအရင်ကားလောက်ပြင်းထန်မှုမရှိတော့ပါဘူး။မြန်မာအစိုးရတက်တွေနဲ့ KIO အဖွဲ့အကြားတနစ်ခွဲချော်ကြတိုက်ပွဲတွေဖြစ်ပွားခဲ့ခြင်းအတွင်ပြီးခဲ့တဲ့နှစ်ကုန်နဲ့ဒီနှစ်ဆန်းပိုင်းမှာတိုက်ပွဲတွေဟာအပြင်းထန်ဆုံးဖြစ်ခဲ့ပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်တရုတ်အမေရိကန်အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့မြန်မာနိုင်ငံကလွှတ်တော်တွေကပါကချင်ဒေသကစစ်ပွဲတွေရပ်ဆိုင်းဖို့အတွက်အပူတပြင်းတောင်းဆိုခဲ့ကြပါတယ်။အရင်နှစ်တွေကတော့အစိုးရကိုယ်စားလှယ်တွေနဲ့ KIO ကိုယ်စားလှယ်တွေအကြားမှာစေချိန်တဲ့မနေ့တွဲဆုံဆွေးနွေးခဲ့ပေမဲ့တိကျတဲ့သဘောတူညီချက်ရခဲ့တာမျိုးမရှိပါဘူး။ဒီတစ်ချိန်တွဲဆုံဆွေးနွေးဖြစ်တဲ့ဆိုရင်တော့စစ်ပွဲတွေအဆုံးသတ်ရေးအတွက်အဖြေတစ်ခုခုရမယ်လို့ပြည်သူအများကတော့မျှော်လင့်နေတာဖြစ်ပါတယ်ခင်ဗျာ။